မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့စိန်ခေါ်မှုတချို့ရှိနေစေဖြစ်ပေမဲ့ပိုပြီးလွတ်လပ်ပွင့်လင်းလာမယ့်အလားအလာတွေရှိနေတယ်လို့ VOA အမေရိကန်အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘန်နက်ကပြောလိုက်ပါတယ်ဒီအကြောင်းပြေဆုံးကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြပါမယ်ရှင်
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါဘက်နက်ဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်၊ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်တို့နဲ့အောက်တိုဘာလ18ရက်တနင်္လာနေ့ကတွေ့ဆုံပြီး VOA နဲ့ထုတ်လွှင့်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့မြန်မာနိုင်ငံမှာတိကျမှန်ကန်တဲ့သတင်းတွေပြည်သူတွေကြားရောက်ရေးဟာဘလောက်အရေးကြီးတယ်ဆိုတဲ့ကိစ္စတွေကိုအလေးထားပြောခဲ့ကြတယ်လို့ညွှန်ကြားရေးမှူးအမန်ဒါ ဘန်နက်ကအခုလိုပြောပြပါဗ
ျ။ I think it is the only American media outlet that is able to put their content onto this very large and very
fast. VOA မြန်မာနိုင်ငံမှာအင်မတန်လူကြီးများပြီးတိုးတက်နေတဲ့ရုပ်သံလှိုင်းပေါ်မှာထုတ်လွှင့်ချက်တွေကိုပြသနိုင်တဲ့တခုတည်းသောအမေရိကန်သတင်းမီဒီယာဖြစ်တယ်လို့ကျွန်မထင်ပါတယ်။ကျမတို့တမ်ဘရောအကြီးကဲနဲ့လည်းတွေ့ဆုံခဲ့ပြီး VOA ရဲ့အင်္ဂလိပ်စာတင်ကြားတဲ့အစီအစဉ်တွေကိုမြဝတီရုပ်သံမှာတိုးချဲ့ရေးအတွက်လည်းဆွေးနွေးခဲ့ပါတယ်။ဒါကိုကြည့်ချင်းအားဖြင့် VOA အနေနဲ့မြန်မာနိုင်ငံအတွက်ပြည်စုံပြီးမျှတတဲ့ဗဲမလိုက်တဲ့သတင်းတွေကိုတင်ပြနိုင်မှုတန်တိတ်ထန်ခိုင်မာတယ်ဆိုတာကိုပြသရရောက်တယ်လို့ကျမထင်ပါတယ်။ဒီမိုကရေစီဖော်ဆောင်တဲ့နေရာမှာသတင်းချက်လက်တွေရရှိရေးမျှတမှန်ကန်တဲ့သတင်းရရှိရေးဟာဘယ်လောက်အရေးကြီးတယ်ဆိုတဲ့အချက်ကိုပြန်ကြားရေးဝန်ကြီးနဲ့ရောတမတော်ကာကွယ်ဦးစီးချုပ်နဲ့ပါတွေ့ဆုံရမှာကျမတို့ဆွေးနွေးခဲ့ပါတယ်
။တမတော်ပိုင်းမြဝတီရုပ်သံမှာ VOA ရဲ့အင်္ဂလိပ်စာထုတ်လွှင့်ချက်အစီအစဉ်တွေကိုတမရာဟောင်းဦးသိန်းစိန်လက်ထက်ကစတင်ထုတ်လွှင့်ပြသခဲ့တာပါ။အဲ့ဒီအစီအစဉ်တွေကိုသူတို့ဘက်ကကြိုက်တဲ့အတွက်နောက်ထပ်အစီအစဉ်တွေတိုးပြနိုင်ဖို့အပြင် VOA သတင်းတချို့ကိုလည်းမြဝတီရုပ်သံလိုင်းမှာပြသနိုင်ရေးဆွေးနွေးဖြစ်ခဲ့တယ်လို့ VOA ညွှန်ကြားရေးမှူးကပြောပြပါတယ်။ပြန်ကြားရေးဝန်ကြီးဒေါက်တာဖေမြင့်နဲ့ VOA အကြီးအကဲတွေတွေ့ဆုံပွဲမှာတော့ပြန်ကြားရေးရဲ့ MRTV အစီအစဉ်မှာဘယ်လို VOA အစီအစဉ်တွေကိုထပ်ထည့်နိုင်မလဲဆိုတဲ့ကိစ္စပြန်ကြားရေးနဲ့ VOA ကြားဘာတွေပူးပေါင်းဆောင်ရွက်နိုင်မလဲဘယ်လိုသင်တန်းတွေပူးတွဲပေးနိုင်မလဲဆိုတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ် VOA မြန်မာပိုင်းကနေ့စဉ်မိနစ်30စာတိုက်ရိုက်ထုတ်လွှင့်နေတဲ့ရုပ်သံအစီအစဉ်တွေကို TVB ရုပ်သံလိုင်းကနေဖမ်းယူကြည့်နိုင်ဖို့အတွက် VOA နဲ့ DVB ကြားအောက်တိုဘာလ5ရက်နေ့ကပဲအပြန်အလှန်နားလည်မှုသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။ဒီလက်မှတ်ထိုးပွဲအတွက် VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါ ဘန်နက်ဟာမြန်မာနိုင်ငံကိုပထမဆုံးအကြိမ်သွားရောက်နေတာလည်းဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာမြင်တွေ့နေရတဲ့အခြေအနေတွေအရသတင်းလွတ်လပ်မှုပိုပြီးတိုးတက်လာနိုင်မယ့်အလားအလာတွေကိုမြင်ရတယ်လို့သူကအခုလိုသုံးသပ်ပါတယ်
။ All the things that seem to me hopeful for the development of a freer press.I mean the very fact that this
မြန်မာနိုင်ငံမှာလူကြည့်များတဲ့ DVB ရုပ်သံထုတ်လွှင့်မှုကိုမြန်မာနိုင်ငံတဲကနေလှုပ်ခွင့်ရနေပြီး VOA ရဲ့ season 2ထုတ်လွှင့်မှုနဲ့စတက်ကကျမတို့နဲ့လက်တွဲဆောင်ရွက်ဖို့ဆန္ဒရှိနေတယ်။ရုပ်သံလွှင့်နိုင်မဲ့ bandwidth line တွေကိုရုပ်သံလုပ်ငန်းလုပ်ချင်သူတွေကိုသူတို့ကလေလံဆွဲပေးမယ်ဆိုတဲ့အကြောင်းလေးပြောတယ်ဆိုတော့ဒီချက်တွေအားလုံးကပိုပြီးပွင့်လင်းလွတ်လပ်တဲ့သတင်းမီဒီယာလောကအဖြစ်တိုးတက်လာလိမ့်မယ်လို့ကျမတို့တွေအကောင်းမြင်မျှော်လင့်စရာဖြစ်ပါတယ်။အချိန်နဲ့မှာပဲပြည်တွင်းသတင်းဌာနတွေအတွက်အတင်းဆောင်မခံနိုင်တဲ့ကိစ္စမျိုးတွေစိန်ခေါ်မှုတွေလည်းအများကြီးရှိနေပါသေးတယ်။သူတို့အတွက်ရေးလို့ရတဲ့ကိစ္စရေးလို့မရတဲ့ကိစ္စဆိုတာမျိုးတွေလည်းရှိနေသေးတယ်လို့သွားလို့ရတဲ့နေရာသွားလို့မရတဲ့နေရာမျိုးတွေလည်းရှိနေပါသေးတယ်။ဒါပေမဲ့လို့သတင်းမီဒီယာတိုးတက်ရေးအတွက်လက်မှန်ကိုသွားနေတယ်လို့ကျွန်မတို့ထင်ပါတယ်
။ American အစိုးရကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့အရေးယူတန်းခါမှုတွေကိုလက်တလုံးမှာပဲဖယ်ရှားပေးထားတာဖြစ်တဲ့အတွက်နိုင်ငံအတွက်အကောင်းမြင်မျှော်လင့်ချက်တွေကိုပြည်သူတွေကြားမှာမြင်ရတယ်လို့လည်းသူကအခုလိုပြောပါတယ
် I think there was certainly a sense of greater optimism
ကဘာကြီးနဲ့ထိတွေ့ဆက်ဆံနိုင်ရေးအတွက်အင်မတန်ကြီးမားတဲ့အကောင်းမြင်ချက်တွေရှိနေတာသိကြတယ်လို့ကျွန်မထင်ပါတယ်စီးပွားရေးအလျင်မြန်တိုးတက်နေတဲ့အင်းကြီးချင်းနိုင်ငံတွေကြားမှာမြန်မာနိုင်ငံဟာစိန်ခေါ်မှုတွေအများကြီးရှိနေပါတယ်ဒါပေမဲ့အခုတော့သူတို့ပေါ်ရှိနေတဲ့ကန့်သတ်ချက်ကြီးဖေရှားသွားပြီလို့မြန်မာပြည်သူတွေခံစားနေကြရပုံပေါ်ပါလေ
မြန်မာနိုင်ငံမှာရောက်ရှိနေတဲ့ VOA American အသံလွှင့်ဌာနညွှန်ကြားရေးမှူးအမန်ဒါ ဘန်နက်ပြောကြားခဲ့တာဖြစ်ပါတယ်ည9နာရီကနေ9နာရီခွဲအထိနာယီဝက်စာရုပ်သံအစီအစဉ်တွေကို VOA ရဲ့ပုံမှန်ထုတ်လွှင့်နေကြ HSS7 ဂျိုရူလိုင်းအပြင် Sky နဲ့ရုပ်သံလိုင်းကနေနေ့စဉ်ထုတ်လွှင့်ပြသပါတယ် DVB ရုပ်သံမှာတော့ VOA မြန်မာပိုင်းအစီအစဉ်တွေကိုမနေ့9နာရီခွဲနဲ့ညပိုင်း10နာရီမှာ2ချိန်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ရှင်